လီဗျားနိုင်ငံရဲ့အာဏာရှင်ခေါင်းဆောင်မိုမာဂဒါဖီအော်တိုဘာလ20ရက်နေ့ကပဲလက်နက်ကင်အုံကြွဒေါ်လန်နဲ့ပြည်သူတွေရဲ့လက်ချက်နဲ့ဇက်သိမ်းသွားခဲ့ပါပြီ။အာရဗ်ဒေါ်လန်ရေးလှိုင်းတဘိုးနဲ့အတူတူနီးရှား၊အီဂျစ်ခေါင်းဆောင်တွေပြုတ်ကျခဲ့ပြီးအခုဂဒါဖီရဲ့အဖြစ်ကတော့အဆိုးဆုံးပါပဲ။အာရှတိုက်ကမြန်မာနိုင်ငံမှာလည်းလူမှုအုံကြွမှုတွေဖြစ်လာမလားလို့မျှော်လင့်ပြီးအာဏာရှင်တွေကိုဖြုတ်ချနိုင်ဖို့စိတ်ကူးရင်နေခဲ့သူတွေရှိပါတယ်။ဒါပေမဲ့လည်းဒီအခြေအနေတွေဟာတူနိုင်ပါမလားဆိုတာကိုဗြိတိန်နိုင်ငံမဟာဗျူဟာလေးလာရေးဌာနကမြမအရေးတုံ့တက်သူဒေါက်တာဇာနီနဲ့ဆက်သွယ်မေးမြန်းထားပါရခင်ဗျာ
။ဟိုနံပါတ်1ပေါ့နော်တင်ကန်းစာကတော့ကျွန်တော်ထင်တယ်ဒီပြည်သူရဲ့ထောက်ခံမှုပြည်သူရဲ့ကြီးညိုမှုလေးစားမှုမရှိဘဲနဲ့ဆိုလိုတာတော့ဗျာပြည်သူမေတ္တာခံယူမှုမရှိဘဲနဲ့ဟလာအာနာယူထားတဲ့ခေါင်းဆောင်တွေပြမပြင်ပါပဲဖြစ်ဖြစ်တခြားနိုင်ငံမှာပဲဖြစ်ဖြစ်ပေါ့နော်ပြုံးမှာကြောက်လန့်ဟောပေါ့နော်ကြီးလန့်ဆာဆာဘလောက်ဖဲချမ်းသာချမ်းသာဘလောက်ဖဲလက်နဲ့အင်အားတောင့်တောင့်ဟလာဒီတို့ဟိုကြီးလန့်ဆာဆာနေရတဲ့ဘဝကတတော်မှလွတ်မှာမဟုတ်ဘူးလေအဲ့တော့အဲ့ဒါကတော့ဒါရှင်းတဲ့ဆက်တမ်းမှုစိန်ဟိုကျွန်တော်တို့ကြိုးစင်ပေးခါတာဟိုပဲကြည့်ကြည့်နောက်တစ်ခါကျွန်တော်တို့ဂဒါဖီဟိုပေါ့နော်ခွေးတွေဝက်တွေပေးတဲ့ပုံစံမျိုးပဲဖြစ်ဖြစ်အာရှတိုင်းမှာလည်းရှိပါတယ်ဒါဒီပတ်ချုံကြီးဆိုလို့ရှင်1980ပတ်ဝန်းကျင်မှာလာဒီညစာထမင်းစားပွဲမှာသူ့အသက်ခံရတယ်။နောက်ကျွန်တော်တို့ဒီဆူအတိုဟိုပါပေါ့ဆူအတိုဆိုလို့ရှိရင်လည်းအချူပါပေါ့နော်အနေအခြေချုပ်ခံရတယ်။ဒီပြည်သူမေတ္တာခံယူမှုမရှိတဲ့ခေါင်းဆောင်တွေကတော့ဒါဖြူးဖြင့်တော့ဒါကြီးလန့်စာသားနေမယ်လို့ကျွန်တော်မြင်မိတယ
်။ဟုတ်ကဲ့အခုဒီအချိန်နေမှာစိတ်ဝင်တစားနဲ့သုံးသက်လာကြတာတွေပေါ့နော်အထူးသဖြင့်ဒီအာရဗ်ဖက်မှာဖြစ်နေခဲ့တဲ့အဖြစ်အပျက်တွေကိုကြည့်မယ်ဆိုလို့ရှိရင်ဒါနှစ်ပေါင်းကြာရှည်ဒီအာနာရှင်ရဲ့ဖိနှိပ်အမှုအောက်မှာနေနေရကနေပြီးတော့အပြောင်းလဲတစ်စုံတရာကိုတောင်းတလာပြီးတော့ဖိနှိပ်ခံလွန်းလို့အုံကြွလာတဲ့လူထုအနေနဲ့ဒီအာနာရှင်တွေကိုဖြုတ်ချလိုက်နိုင်တဲ့အနေအထားအထိတချို့နိုင်ငံတွေမှာရောက်ခဲ့တယ်ပေါ့နော်ဟိုအနောက်နိုင်ငံတွေရဲ့ကူညီအားပေးမှုတွေပြင်ပပေးပြီးနိုင်ငံတွေရဲ့ကူညီအားပေးမှုတွေလည်းပါကောင်းပါမှာပေါ့ဒါပေမဲ့ဒီလိုအခြေအနေမျိုးတွေဟာအာရှတိုက်အထူးသဖြင့်မြန်မာနိုင်ငံလိုမြောက်ကိုရီးယားလိုနိုင်ငံမျိုးတွေမှာရောဖြစ်လာနိုင်မယ့်အလားတူဖြစ်လာနိုင်မယ့်အနေအထားတွေရှိရလားရှိသလ
ားအဲကျွန်တော်ထင်တာတော့လူမှုထကြွပြီးတော့ပေါ့ဗျာပုံကံလို့ဟလာဟိုလက်နဲ့ကင်တာပဲဖြစ်ဖြစ်အနူနီးနဲ့ပဲဟလာဒီကျွန်တော်တို့ဒီမှာဟိုဒီဂန္ဒီပုံစံမျိုးဟလာနောက်ကျွန်တော်တို့မာတင်လူသာကင်းလိုပုံစံမျိုးအနူနီးနဲ့အာနာဖီဆန်ပြီးတော့ပေါ့ဗျာကျွန်တော်တို့ရှိမှလည်းအရင်တော့ရှိပါတယ်ဝင်တာနုလို့ပါလို့ဟလာကျွန်တော် GCB ခစ်ကရစပြီးတော့ဒါတွေရှိခဲ့တာတပိမ့်မှောက်တယ်ဆိုတော့အဲ့လိုအနူနီးနဲ့ပဲဖြစ်ဖြစ်အချမ်းဖက်နီးနဲ့ပဲဖြစ်ဖြစ်ဒီအုတ်ချုံမှုကဟလာဂျိုယွင်းပျက်စီးပြီးတော့မတရားပေါ့နော်ကျွန်တော်တို့ပြည်သူကိုဖိနှိပ်ပြီးတော့ဟိုပြည်သူစာဝတ်နေအဆင်မပြေဘူးနောက်နိုင်ငံရဲ့ကိုယ်သွေးဆုပ်တဲ့အနေအထားမျိုးရောက်လာရင်တော့ဒါအမြဲတမ်းအဲ့ဒီအခြေအနေကတော့ရှိတယ်ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ဒီတန်ခါအရေးခင်ပေါ့နော်2009အဲ့ဒီမတိုင်ခင်လေးမှာဩဂတ်စက်တင်ဘာလောက်မှာကျွန်တော်တို့ဒီကိုပေါ့ဦးကိုမင်းကိုနိုင်တို့ကိုသေးကျွေးတို့တခြားဟလာ88ကျောင်းသားခေါင်းဆောင်အဟောင်းတွေနဲ့တခြားပုံကိုတွေနဲ့ပေါင်းပြီးတော့ဒီကျွန်တော်တို့ဒီကုန်စင်းလုံးတွေကြာရေးဆိုပြီးလုပ်ခဲ့တာရှိတယ်အဲ့ဒါပြီးတဲ့နောက်မှာကျွန်တော်တို့ဒီတန်ခါတော်ရဲ့အရေးခင်နော်2009မှာလာတယ်အဲ့တော့အဲ့ဒီအချိန်တုန်းကဘသူကမှဟလာကျွန်တော်တို့ပညာရှင်တွေဆိုကျွန်တော်ပါဝင်ပေါ့နော်အာဒေးဗစ်စတိုင်းဘတ်တို့ရောနော်အကုန်လုံးပေါ့နော်ပညာရှင်99.9%ခိုင်းတော့ကမမပြီမှာဟာဒီလူမှုအုံကြွမှုဆိုတော့လုံးဝမဖြစ်နိုင်ဘူးလို့သတ်မှတ်ထားပြီးသားအဲ့ဒီအချိန်မှာထပ်ပြတယ်ဆိုတော့ကျွန်တော်တို့လည်းဟာရှင်းပြောလို့ရှိရင်ဒါလူမှုတဲ့2ရက်စာ3ရက်စာလောက်ကြိုပြီးတော့တည်တယ်အနေထားဆွဲလို့ရှိရင်ကျွန်တော်တို့လည်းတကယ်တမ်းကကျွန်တော်တို့မှလည်းဒိဗာစိတ်ကူညာမရှိတော့အဲ့ဒါကိုဒါဖြစ်မလားမဖြစ်ဘူးလားဆိုတော့ကျွန်တော်တို့ကမပြောနိုင်ဘူးဒါပေမဲ့ဖြစ်ဖို့အခြေအနေရှိလားဆိုတော့လုံးဝရှိတယ
်ဟုတ်ကဲ့ဟိုနိုင်ငံတကာနိုင်ငံမှာပေါ့နော်ဒီဒီမိုကရေစီစနစ်ကိုအသွင်ပြောင်းကြဖို့အခြေအနေတွေစေ့ဆော်လာပြီဆိုလို့ရှိရင်အဲတချို့ကတော့ဒီအောက်ခြေလူမှုလူဒန်းစားကနေပြီးအောင်ကြွပြီးတော့အဲတောင်းဆိုလာတဲ့အတွက်ကြောင့်မလို့ဖိနှိပ်တဲ့စနစ်ကြီးတရားပြိုလဲပြီးဒီမိုကရေစီစနစ်ကိုပြောင်းလဲသွားတယ်ပေါ့နော်နောက်တစ်မျိုးကတော့အဲခေါင်းဆောင်ဒီဘိုင်းကနေကိုနိုင်ကသဘောပေါက်နားတယ်လာပြီးလူမှုတွေလည်းသိမ့်မကျေနပ်ဘူးအဲ့တော့သူတို့ကိုယ်တိုင်ကပြုပြင်ပြောင်းလဲရေးကိုလိုလားပါတယ်ဆိုပြီးတော့အထက်ပိုင်းကနေပြီးတော့သဘောပေါက်ပြီးတော့အပြောင်းလဲတွေစလုပ်လာတယ်ဆိုတဲ့သဘောဒီလိုဟိုအတွေးခေါ်နှစ်ရပေါ့နော်အဲ့ဒီလိုအခြေအနေမျိုးမှာတချို့အခုပညာရှင်တချို့ကတော့ဗောနော်အဲမြန်မာနိုင်ငံမှာအခုအရင်စစ်တပ်ခေါင်းဆောင်တွေကဗမာနိုင်ငံမှာပြောင်းလဲမှုတွေကိုလိုနေပါပြီဆိုတော့သဘောပေါက်တဲ့အတွက်ကြောင့်မလို့ပြောင်းလဲမှုတွေကိုတဖြည်းဖြည်းလုပ်နေပြီ အလားတူပဲအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုတွေပါပြီးလှုပ်လာနေပြီတဖြည်းဖြည်းချင်းပေါ့နော်အဲ့တော့အခုချိန်နေမျိုးမှာလူလူဆန္ဒပြတဲ့လမ်းမပေါ်ထွက်အောင်ကြားမှုတွေဖြစ်လာရင်ဒီလိုပြုပြင်ပြောင်းလဲမှုအရှိန်ကိုထိခိုက်သွားစေလိမ့်မယ်လို့တော့တွေးခေါ်ပြီးပြောလာကြတာရှိတယ်ဒါနဲ့ပတ်သက်လို့ရောဒေါက်တာဇာနီအနေနဲ့ဘယ်လိုမြင်လဲ
အောက်ခြေကပေါ့နော်ကျွန်တော်တို့ဆန္ဒပြတာအောက်ခြေကမတည်နှံ့မှုခံစားမှုတွေနဲ့ဟလာအုံကြွလာလို့ပြောင်းတာကတစ်မျိုးနောက်တစ်ခါအထက်ကနေပြီးတော့ဟလာဟိုဦးစည်းဦးတောင်လှုပ်ပြီးတော့ဟလာအတန်းကြီးကိုပြောင်းဖို့လုပ်တယ်ဆိုတဲ့နေရာမှာကျွန်တော်ထင်တယ်အိုင်ဒီယာနှစ်ခုပေါ့နော်အဲ့ဒီအတွေးခေါ်နှစ်ခုဟာတကယ်တမ်းကျတော့ကျွန်တော်တို့ကအဲ့ဒီနှစ်ခုကိုခွဲဖို့ဆိုတာကျွန်တော်တို့ကရေအိုဓာတ်နဲ့ခုတ်တယ်လို့ပဲဘာလို့လဲဆိုတော့အဲ့ဒီနှစ်ခုကလုံးဝဆက်နွယ်နေတယ်ကျွန်တော်တို့နိုင်ငံအနေထားမှာကြည့်ရလို့ရှိရင်ဟလာအခုပြောနေတယ်ဟလာဒီသမရသိန်းစိန်တို့နောက်တူနမ်းမှာရှိတယ်ဟလာတူရရွှေမန်းတို့တခြားလူတွေအကုန်လုံးကထိပ်ပိုင်းကနေပြီးတော့ဟလာဒီကျွန်တော်တို့ဒီသမရရဲ့အချံပေးဆိုတဲ့ပုံကိုပြောတာကိုလည်းနားထောင်ကြည့်လိုက်ပါဟလာဟိုနေစင်လက်တို့ဥကိုကိုလိုင်းတို့ကျန်သူတို့ပြောတာတွေနားထောင်ကြည့်ရင်ကျွန်တော်တို့နိုင်ငံသူများနိုင်ငံနေနဲ့မတူတာပါလဲဆိုတော့ကျွန်တော်တို့လူကြီးတွေကိုယ်တိုင်ကတိုင်းပြည်ကိုကောင်းလောင်ဟိုကြောင်းနေပါလဲဆိုတော့တကယ်တမ်းအဲ့ဒါအမှားတယ်အတိအကျဒါအမှန်မှန်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့ကဒီလူကြီးတွေကဟလာတိုင်းပြည်မှာအနာယူထားတဲ့ပုံကိုတွေကထိတ်ကနေပြောင်းဖို့လုပ်တယ်ဆိုတာတကယ်တမ်းကြလို့ရှိရင်သူတို့အောက်ကနေပြီးတော့တက်လာတဲ့ဖိအားပေါ့ပြည်တွင်းမှာရှိတဲ့ပြည်သူတွေရဲ့စာဝတ်နေရေးနောက်နိုင်ငံရေးမတည်နှံ့မှုတွေဒါတွေအဲ့ဒီဟာတွေကိုအဲ့ဒီဖိအားတွေကိုပြည်တွင်းဖိအားတွေကိုတုံ့ပြန်တာဖြစ်တယ်အဲ့လိုမျိုးခါကြတော့ကျွန်တော်တို့ကဒီဒီ George Town ကကျွန်တော်တို့ကဒေးဗစ်စတိုင်းဘတ်တို့ဘာလို့ပြောတဲ့ပုံစံမျိုးကိုကျွန်တော်တို့ကမှန်တယ်လို့ကျွန်တော်တို့ကပြောလို့မရကျွန်တော်အနေနဲ့ဒါလုံးဝလက်မခံဘာလို့လဲဆိုတော့အောက်ကလာတဲ့ဖိအားနဲ့အထက်ကနေပြီးတော့တုံ့ပြန်မှုအဲ့ဒီနှစ်ခုကအများတန်းဆက်နွယ်နေတယ်အဲ့ဒါကိုကျွန်တော်တို့ခွဲကြည့်လိုက်ပြီးတဲ့အခါကျတော့အထက်ကလူတွေလုံနေလို့အောက်ကလူတွေကဟလာခေါင်းလေးငုံပြီးတော့နောက်ကနေပြီးတော့ပဲဟလာဟိုဘယ်လိုပြောမလဲရှေ့ကနွားသွားတာကိုနောက်ကနေပြီးတော့ဖြောင်းဖြောင်းလိုက်ပါဆိုတော့ကျွန်တော်တို့ဒီဗမာရှေးထုံးပုံစံနဲ့လို့ကျွန်တော်တို့မှားမယ်ဘာလို့လဲဆိုတော့ဒီမိုကရေစီဖြစ်တယ်ဆိုတာကပြည်သူကကိုယ်အားကိုယ်ကိုဟလာကိုယ်အမြင်နဲ့ကိုယ့်ရဲ့ဂုဏ်သိက္ခာနဲ့ကိုယ့် idea နဲ့ဟလာဟိုဟိုဘယ်လိုမျိုးငါတို့ကလူသားအစ်မှန်ဖြစ်တယ်ဆိုတော့လူစိတ်နဲ့တွားနေတဲ့အခါမှာကျွန်တော်တို့ရှေးတုန်းကပြောသလိုပေါ့နော်ဘာအဆုံးအဆရာကကျွန်တော်တို့ကဘဝချင်းမင်းဒရာကြီးကတိုင်းသူပြည်သားတွေအားလုံးပြည်သူပြည်သားတွေအားလုံးကိုကြောသားရှင်သားမခွဲဘဲနဲ့ဆိုပြီးတော့ तू ကသူအဖေလိုလိုပထွေးလိုလိုဟိုအမြင်နဲ့ဆက်ဆံနေအဲ့ဒီစိတ်အဲ့ဒီခေါင်းဆောင်မှုမော်ဒယ်မျိုးနဲ့ကျွန်တော်တို့ကတွားလို့အဲ့ဒါကိုကျွန်တော်နောက်ကလိုက်လို့မရဘူးဒီမိုကရေစီစနစ်ဆိုတာကပြည်သူကဥဆောင်တဲ့စနစ်အရေးကြီးဆုံးကပါလဲဆိုတော့တိုင်းဘက်တို့နောက်တခြားပေါ့နော်ပညာရှင်တွေဆိုတဲ့ဗမာပြည်ရဲ့ဟလာအရေးကိုလေ့လာတဲ့လူတွေအကုန်လုံးပြောနေကြတာပါလဲဆိုတော့ကျွန်တော်ပြုပြင်ပြောင်းလဲ reform လုပ်တဲ့လူတွေနားနေပြီအဲ့ဒီလုပ်တဲ့လူတွေကိုထပ်ပြီးတော့မတွန်းမှန်နဲ့ဖိအားမပေးပါနဲ့ဘာလို့လဲဆိုတော့အဲ့ဒါဆိုရင် तू ကဒီပေါ့ကျွန်တော်တို့ hard liner ဆိုပြီးတော့ဟလာဒီမပြောင်းကျင်တဲ့လူတွေရဲ့လက်ထဲမှာအာဏာပြန်ရသွားမှာဆိုတော့တကယ်တမ်းအဲ့ဒါအမှားတယ်ဘာဖြစ်လို့လဲဆိုတော့ပြည်သူရဲ့ဖိအားကြောင့်မလို့ပြည်သူရဲ့မကျေနပ်မှုတွေကြောင့်မလို့ဟုတ်လားသူတို့ကဒါကိုတုံ့ပြန်တာကိုလိုအပ်တာပို့ပြီးတော့ပြည်သူကထတ်သွင်းရမယ်ကိုလို့ချင်တာလုပ်ရမယ
်ဒါပေမဲ့လည်းအဲ့လိုတွန်းတဲ့အခါမှာတွန်းတယ်ဆိုတဲ့နေရာမှာလမ်းမထွက်ပြီးဆန္ဒပြမှုတွေပေါ်လာတယ်ဒါမှမဟုတ်လို့ရှိရင်ရုံးရင်းဆန်ခတ်တွေဖြစ်လာတယ်ဆိုလို့ရှိရင်အခြေအနေကပိုဆိုးမသွားနိုင်ဘူးလား
အဲ့ကျွန်တော်ထင်တယ်ဒီဆန္ဒပြတယ်ဆိုတာအမျိုးမျိုးရှိတယ်လीဒီဆန္ဒပြတယ်ဆိုတာကဒီမိုကရေစီစနစ်ကိုရောက်အောင်တွားနေတယ်ဟုတ်လားအဲ့ဒီဒီမိုကရေစီဘက်ကိုဦးတည်ပြီးတော့လာစတော့နေပြီဥတီထိုင်းုံနေမဟုတ်ဘူးကျွန်တော်တို့ဒီဥကိုကိုလိုင်းတို့ဥနေစင်လက်တို့ပြောတာကြီးလိုက်မယ်ဆိုလို့ရှိရင်ဟဲ့လားဒီယထာကြီးကဆယ်ဘူရာတွေကထွက်သွားပါပြီဆိုတော့သူတို့ဆိုလိုတာကကျွန်တော်တို့နိုင်ငံမှာလက်ရှိစနစ်ကြီးကဒီမိုကရေစီဟိုဘက်ကိုကောင်းတယ်ပြီးတော့စပြီးတော့တွားနေပြီတွားနေတဲ့အခါကျရင်ကျွန်တော်တို့ကဒီမိုကရေစီဘယ်နဲ့ဘယ်ချိန်ကျမှဟဲ့လားဘယ်ချိန်ကျမှဟဲ့လားကျွန်တော်တို့ဒီဟိုနက္ခတ်ဗေဒပညာတွေနဲ့တွက်ပြီးမှဒီမိုကရေစီရပါပြီဆိုတော့ကြီးညာပြီးတော့စီရီမောင်းနေလို့ဆရာအကြောင်းမရှိဘူးဒီမိုကရေစီဘက်ကိုစသွားပြီဆိုရင်ဒီမိုကရေစီနီးရပြည်သူတွေကလည်းလိုက်ရမယ်ပြည်သူလိုက်မယ်ဆိုရင်ဒီမိုကရေစီနီးထဲမှာဘာပါလဲဆိုတော့ပြည်သူကလွတ်လပ်စွာပြောဆိုပိုင်ခွင့်ရှိတယ်ဆန္ဒပြပိုင်ခွင့်ရှိတယ်ဟုတ်လားဒီလားအစိုးရအဆောက်အုံတွေကိုမီးရှို့မယ်ဟုတ်လားတော့ရဲတွေကိုခဲနဲ့ပေါက်မယ်ဒါဆိုလို့ရှိရင်တော့ဒါဟိုပေါ့နော်အကြမ်းဖက်တဲ့ဘိုင်းကိုပါသွားမယ်ဒါနဲ့ပြည်သူကဟာဟိုနိုင်ငံရေးကျင်းသားတွေကိုဟိုလွတ်ပေးပါဆိုဆန္ဒပြတာမျိုးဒါမှမဟုတ်လို့ရှိရင်အဲ့ဒါအလုတ်ပြုတ်တာမတရားလို့ဟာဒါဟိုဟာဆန္ဒပြမယ်နောက်တစ်ခါဒုက္ခနဲတာကိုတိုးပေးဖို့ဆန္ဒပြမယ်အဲ့ဒါလုတ်ခွင့်ရအောင်နောက်တစ်ခါဒီဟိုမြစ်တွေမှာဟိုဆယ်တွေမတရားဆောက်ပြီးတော့ဟာပြည်သူတွေဒုက္ခရောက်မဲ့အစီမံကိန်းတွေလုပ်နေတာကိုစိုးရိမ်လို့ဆန္ဒပြမယ်ဒ ဒါဒီဆန္ဒပြရဲဆိုတာကအစိုးရအနေနဲ့ဒီဒီမိုကရေစီအစိုးရကဒါကိုလက်မခံမဲနဲ့လုံးဝမရဘူးအဲ့တော့ကျွန်တော်ဆိုတာကဒီဆန္ဒပြတာကပြဿနာမဟုတ်ဘူးဗျဒီမိုကရေစီလိုလားတဲ့အစိုးရဆိုလို့ရှိရင်ဆန္ဒပြတာကပြည်သူရဲ့အခွင့်အရေးဆန္ဒပြတဲ့လူကိုရိုက်ကြလည်းမလုပ်ဘူးအဲ့တဲ့အချိန်ကျမှသွားပြီးတော့ဖမ်းကြလည်းမလုပ်ဘူးနောက်ငါးညနဲ့ထောင်ချကြလည်းမလုပ်ဘူးအာဏာကိုဟုတ်လားပြည်သူလက်ထဲပြည်သူလက်ထဲမှာပဲရှိတယ်ဆိုတော့စိတ်ဓာတ်ကိုဒီကျွန်တော်တို့နိုင်ငံရေးအဆောက်အုံတွေထဲမှာရောနိုင်ငံရေးခေါင်းဆောင်လုပ်တဲ့ဒီတက်မတော်ကပုံကိုယ်တွေရဲ့ခေါင်းထဲမှာရောမရှောင်မချင်းကျွန်တော်တို့ကဒီမိုကရေစီဘက်ကိုသွားနေတယ်လို့ပြောဖို့ကတော်တော်ခက်လိမ့်မယ်
အဲ့တော့ဒေါက်တာဇာနီရဲ့သဘောကလက်ရှိအချိန်မှာဒေါအောင်ဆန်းစုကြည်တို့လိုအထိုက်အခံခေါင်းဆောင်တွေဒါမှမဟုတ်လို့ရှိရင်လည်းပြည်သူ့လွှတ်တော်ထဲမှာလွှတ်တော်ထဲမှာရောက်နေတဲ့အဖွဲ့ဟိုနိုင်ငံရေးသမားတွေအနေနဲ့အစိုးရနဲ့ညှိနှိုင်းပြီးတော့ဒီမိုကရေစီလမ်းဘက်ကိုရောက်အောင်တဖြည်းဖြည်းညှိနှိုင်းယူပြီးတော့တွန်းအားပေးလှုပ်ဆောင်နေကြတဲ့အချိန်မှာပြည်သူတွေအနေနဲ့လည်းကိုယ့်ရဲ့ရပိုင်ခွင့်တွေကိုယ့်ရဲ့အခွင့်အရေးတွေကိုသုံးပြီးတော့ဆန္ဒပြစရာရှိတာပြလှုပ်စရာရှိတာလှုပ်ဒါပေမဲ့စီကံတကြလှုပ်ဆောင်ကြဖို့ဆိုတော့အချက်ကိုမိမောင်းထိုးပြခြင်းနဲ့ဆိုတဲ့သဘောပေါ့
ဟုတ်တယ်ဘာကျွန်တော်ဒီလိုလေးထောင်ကိုကဟိုပေါ့46 49ပေါ့နော်ကျွန်တော်တို့ဒီအင်္ဂလိပ်ပြန်ဝင်လာပြီးလွတ်လပ်ရေးညှိနှိုင်းစပြီးတော့ပေါ့နော်ဆက်လက်လွတ်လပ်ဟိုအင်္ဂလိပ်နဲ့လွတ်လပ်ရေးဟိုဆွေးနွေးတဲ့အချိန်မှာဘူဂျွန်အောင်ဆန်းတို့တခင်တန်းထွန်းတို့ဟလာနောက်ဦးသိန်းဖေမြင့်တို့ဟလာအကုန်တခင်ဆိုးတို့အကုန်ပါလာပေါ့နော်အားလုံးကအစောပိုင်းမှာဒီဟာပေါင်းပြီးတော့ဒီဦးလူတို့ဖတ်ဆပါလာခင်မှာလှုပ်တဲ့ဟာကိုကြည့်ပါလူတွေကကော့အလုပ်ကိုကိုလုပ်နေတာဟလာဘိုးကျောင်းဆံမှာဟလာပြည်သူရဲဘော်ဆိုပြီးဖွဲ့ထားတဲ့တပ်လည်းရှိတယ်ဟလာနောက်တစ်ခါနောက်ကျွန်တော်တို့ဒီဗမာပြည်ရဲ့ဗမာအာမေဆိုပြီးတော့လည်းထပ်ပေါ်လာတယ်နောက်တစ်ခါဒီတခင်တန်းတို့နောက်တခင်ဆိုးတို့ဘက်ကလည်းလေသမားအလုပ်သမားတွေကိုစီးအောင်တာတွေရှိနေတယ်နောက်ဘိုးကျောင်းဆံကလည်းဟလာဘရင်ငံရဲ့အတိုင်းမင်္ဂအဖွဲ့ထဲမှာဝင်ပြီးတော့ဒုတိယဥက္ကဋ္ဌအနေနဲ့သူဝင်လုပ်နေတယ်ဟလာအဲ့တော့ဆိုလိုတာကဒီကျွန်တော်တို့ကဒေါအောင်ဆန်းစုကြည်ကဟိုတမရဦးသိန်းစိန်နဲ့ထိုင်စကားပြောနေလို့ကျန်တဲ့လူတွေကငြိမ်နေရမယ်လို့ဟလာကိုဇာကနာကဘာလုပ်နေလို့ကျန်တဲ့လူတွေကတော့ဟလာအကုန်လုံးကိုဇာကနာရှီကပြောတာကိုနားထောင်ပြီးတော့နားဆွင့်ပြီးတော့သူပြောသမျှအနောက်ကလိုက်လုပ်ပါဆိုတာဒါကကျွန်တော်တို့ကဟိုဒီမိုကရေစီလှုပ်ရှားမှုလည်းမဟုတ်ဘူးဒီမိုကရေစီဟိုပေါ့ဟိုထိုက်တန်တဲ့လူမှုသဘောမျိုးလည်းမဟုတ်ဘူးဒီကောင်းဆောင်လုံးတမျောက်ကိုနောက်ကထိုင်ဆောင်ပြီးကောင်းဆောင်လုံးမှကောင်းဆောင်ချီလန်းလန်းမှနောက်ကလိုက်တယ်ဆိုတာကအဲ့ဒါကနောက်လိုက်ပြည်သူပြဒီမိုကရေစီနဲ့တန်တဲ့ပြည်သူမဟုတ်ဘူး။ဘာလို့ဒီမိုကရေစီစနစ်ကိုရောက်ဖို့ကပြည်သူကဒီမိုကရေစီစနစ်အတွေးခွန်မျိုးစဉ်းစားမှုမျိုးမရှိဘဲနဲ့နေတိုင်းအဲ့လိုမျိုးမလုပ်ဖဲနဲ့ကျွန်တော်ကမဖြစ်နိုင်ဘူ
း။ဗြိတိန်နိုင်ငံမဟာဗျူဟာလေးလာရေးဌာနကမြမအရေးသုံးသပ်သူဒေါက်တာဇာနီနဲ့ဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်တန်းလွင်ထုံးပါခင်ဗျာ။